ပြီးတော့နောက်ကဘယ်မှာရှိပါသလဲကောင်းငယ်မှာရှိပါသလားတဲ့ကဲဘယ်ရှိတယ်လို့ပြောရအောင်ဆင်းရဲတာဘာရှိလို့ဆင်းရဲနေသလဲယုံနဲ့နာခန္ဓာကိုယ်နဲ့စိတ်ရှိလို့ဆင်းရဲနေတာမဟုတ်လားအဲ့တော့ယုံနဲ့နာခန္ဓာကိုယ်နဲ့စိတ်မှာနာနဲ့ကဆင်းရဲကိုဖြစ်စေတဲ့အဝိဇ္ဇာတဏှာကိလေသာငြိမ့်သွားတယ်ဆိုလို့ရှိရမယ်မချမ်းသာဘူးလားတဝက်ချမ်းသာလာပြီတဝက်မကပါဘူးအများကြီးချမ်းသာသွားပြီဆယ်ပုံပုံကိုယ်ပုံချမ်းသာသွားပြီဒီပုံပဲကြံတော့တယ်ဒါအဲ့ဒီကိလေသာငြိမ့်လို့မို့လို့ဆင်းရဲငြိမ့်တာဟာကောင်းငင်မှာရှိတာလားမြေကြီးထဲမှာရှိတာလားဓမ္မဘုံမှာလားနတ်ဘုံမှာလားဘယ်မှာရှိတော့အဲ့ဒီကိလေသာငြိမ့်တဲ့ပုဂ္ဂိုလ်ရဲ့တဏှာမှာမရှိပေဘူးလားဒါဖြင့်နိဗ္ဗာန်ဘယ်မှာလဲခန္ဓာကိုယ်မှာဟုတ်ကဲ့လားဣမတမိန်ယေဝဗျာမမတ်တိကလေဝရေလောကံမိပညပေမိလောကသမှုရိယမိပညပေမိလောကនិရောဓာမိပညပေမိလောကនិရောဓာဂာမိနိပတိပဒံမိပညပေမိရောဟိတတသုံးမမြတ်စွာဘုရားမိတ်ကြတာဒီတလမြတ်လောက်တော့ခန္ဓာကိုယ်မှာပဲလောကဆိုတဲ့ယုံ난လောကကိုငါဘုရားဟောတော်မူတဲ့လောကဖြစ်ခြင်းရဲ့အကြောင်းလဲဒီခန္ဓာကိုယ်မှာပဲတဲ့သမှုရိယသစ္စာတဏှာကိုပြောတာလောကချုပ်ငိမ့်သွားရဲ့ယုံနာဆိုတဲ့လောကချုပ်ငိမ့်သွားခြင်းလည်းပဲဒီခန္ဓာကိုယ်မှာပဲတဲ့လောကនិရောဓဒါនិရောဓသစ္စာကိုပြောတာဒီခန္ဓာကိုယ်မှာပဲရှိတယ်တဲ့အဲ့ဒီလောကချုပ်ငိမ့်အောင်ကျင့်တဲ့အကျင့်လမ်းမှာမဲ့ကြင်ဖြစ်တယ်လေဒီခန္ဓာကိုယ်မှာပဲရှိတယ်တဲ့ပြီးတော့ဒုက္ခငြိမ်းငြိမ်းនិရောဓသစ္စာဆိုတာဘယ်မှာရှိတယ်လဲအဲ့တော့နိဗ္ဗာန်ဘယ်မှာလဲကောင်းငယ်မှာလားမြေကြီးထဲမှာလားမဟုတ်ဘူးသိကြသလားနားလည်ပြီနော်ကဲရှိသွားမယ်သူရတတိမေရောဟာဘယ်သူလဲသူတကယ်ရှိပါသလားသူအားကိုးကွယ်တိုက်မတိုက်သိလို့ပါလေခရာတဲ့မောင်မျိုးမင်းတရူပရံကုန်တက်ကတူတဲ့သူရတတိမေရောဟာဘယ်သူလဲလို့ဘုန်းကြီးမသိပါဘူးဘာကြောင့်လဲဆိုမမြင်ဘူးလို့နော်သူရတတိဆိုတာလိုရှိပါတယ်သရတ္တိမေရောဟာဆိုတာဟာမြန်မာပြည်ကအငှားကိုးွယ်ထားတာပါအိန္ဒိယငှားလာပြီးတော့ဒီမှာကိုးွယ်ရအိန္ဒိယမှာဟိန္ဒူဝါရဟိန္ဒူဘာသာဝင်များကိုးွယ်တဲ့ဘုရားကြီးသုံးစုရှိတယ်မဟာဗြဟ္မာရှိဝဝိစ္ณุဆိုတာအဲရဲ့ဇနီးကသရစ္ဆတိတဲ့ရှိဝရဲ့ဇနီးကပါရပတိတဲ့ပပတိလို့ခေါ်တဲ့ပါဠိပြန်ဒီဝိစ္ณุရဲ့ဇနီးကလက်ရှိရယ်ဒါအဲ့ဒီမှာမဟာဗျာမရဲ့ဇနီးသရစ္ဆတိဆိုတာပါဠိဘာသာနဲ့ခေါ်တော့သူရတ္တိလို့အတန်ကြောင်းခေါ်ရတယ်ဒါဆိုသူရတ္တိဆိုတာဘုသူဟာလဲသူဟာနော်သူဟာအောင်းမင်းကြီးကိုယ်ပွဲနေကြနော်အဲ့ဒီမဟာဗြဟ္မာရဲ့စီးတော်ရင်ကဘာလဲဆိုတော့ဟံသတဲ့ဟံသပါဠိကဟံသအဲ့ဒါကိုမြန်မာကဟင်းသာလို့ပြန်တယ်ဒါကြောင့်မလို့မဟာဗြဟ္မာစီးတဲ့ဟင်းသာရင်ကိုသူဇနီးလဲစီးပြီမှာပေါ့လောကမှာတွေ့တယ်မဟုတ်လားဟုတ်လားကိုယ်တကာတွေရဲ့ကားတွေကိုယ်တကာမတွေမစီးဘူးလားမစီးတဲ့တော့အဲ့ဒီအတိုင်းပေါ့ဒီတော့အဲ့ဒီဟင်းသာကိုမဟာဗြဟ္မာရဲ့ဇနီးကစီးတော့ဗမာကြီးကလည်းဟင်းသာယုတ်ကြီးပေါ်သူရတ္တိယုတ်ကြီးထုပြီးတော့မေတော်ကြီးဆိုပြီးကိုယ်ပဲကြောက်အဲ့လိုလောက်ကြတယ်ဟုတ်မလားဟန်သာဆိုတာဗမာကြီးကသာဟင်းသာလို့ဘာသာပြန်တာအိန္ဒိယကဘယ်လိုဘာသာပြန်မလဲဆိုတော့ swan လို့ဘာသာပြန်တယ် swan swan ဆိုတာဘာလဲဘဲငါကြီးဗမာတိရောက်မှအစင်းတန်းတက်လာတယ်။ဟင်းသာကြီးကိုသီးလို့နော်အဲ့တော့ဒါတော့ဆိုလို့ရှိရင်ကိုယ်ဝယ်တယ်ဆိုတာမကိုယ်ဝယ်တယ်ဘုရားဆိုတာဒါသိရောပေါ့လေဘုန်းကြီးပြောเสียရမလို့ပါဘူးနော်။နာနံပါတ်၃စိတ်နဲ့ဝိညာဉ်တူပါသလားဖေ။စိတ်နဲ့ဝိညာဉ်တူပါသလားတဲ့မတူဘူး။ဝိညာဉ်ဆိုတာအသက်ကိုပြောတာ။အဲ့ဒီအသက်ဆိုတာကိုပါဠိကအတ္တလို့ခေါ်တယ်။သ
sanskrit ကအာတမလို့ခေါ်တယ်ခိုင်းနီကလည်းအာတမလို့ခေါ်တယ်အာတမရဲ့အသက်ရဲ့လက်ပြရဲ့ဝိညာဉ်ရဲ့အဲ့ဒါတူတယ်မရှိဘဲနဲ့ရှိတယ်လို့ယူဆနေကြတယ်အဲ့ဒါဘုန်းကြီးတရားဟောစဉ်ကဘုန်းကြီးပြောခဲ့ပြီစိတ်ကိုရှုမှတ်တဲ့အခါမှာစိတ်ရဲ့ဖြစ်မှုပြမှုသိတယ်ရှုတဲ့စိတ်ရဲ့ဖြစ်မှုပြမှုကိုလည်းသိတယ်ဒါကြောင့်မလို့မပြတ်မရှိတဲ့ဒီမြဲနေတဲ့အသက်ဝိညာဉ်ဆိုတာမရှိပါလားလို့ညံနေမှသွားတွေးတယ်လို့ပြောတယ်စိတ်ကတော့ဖြစ်မှုပြမှုရှိတယ်ဖြစ်ပြီးပြတယ်ဖြစ်ပြီးပြတယ်ဖြစ်ပြီးပြတယ်ပြီးတယ်အများယူဆနေတဲ့အသက်ဝိညာဉ်အတ္တဆိုတာကတော့ရှိလဲမရှိဘူးသို့တော့မရှိတော့လည်းပဲအမြဲတည်နေတယ်လို့ယူဆတယ်ယူဆတဲ့အတွက်ပဲလူသေးသေးထိဒီဝိညာဉ်ရှိနေပြီးတော့လူသေးတဲ့အခါကျတော့သေးတဲ့လူရဲ့ခန္ဓာကိုယ်ကဒီဝိညာဉ်ဟာမပြတ်မစိမ့်ပဲထွက်သွားပြီးတော့ပင်ညိုင်းမှာ9ရက်သို့မဟုတ်အိမ်သားမှာ9ရက်နေရတယ်လို့အများကြီးဆားတယ်။ဒါကလူဆိုတဲ့လူလို့ခေါ်ရတဲ့တ attva မှာဖြစ်ဖြစ်ပြည့်ကြီးနဲ့မပြတ်ဖြစ်ပြည့်အစဉ်ဖြစ်နေတဲ့စိတ်နဲ့ဖြစ်ဖြစ်ပြည့်ကြီးနဲ့မပြတ်ဖြစ်ပြည့်နေတဲ့ရုပ်အစဉ်ဒီနှစ်ခုပဲရှိနေတယ်။အဲ့ဒီနှစ်ခုဟာကံကြောင့်စိတ်ကြောင့်ဥဒ္ဒုကြောင့်အာဟာရကြောင့်ဆက်ခါဆက်ခါဖြစ်ပြီးတော့ဖြစ်ပြည့်အစဉ်တိုင်းဆက်ဖြစ်နေတာဒါကိုအသက်ရှင်နေတယ်လို့ခေါ်တယ်။အဲ့ဒီဖြစ်ပြည့်အစဉ်တိုင်းဖြစ်ပြည့်နေတဲ့စိတ်နဲ့ရုပ်မှတကားမပြတ်မစည်းပဲတည်နေနေတဲ့အသက်ဝိညာဉ်အတ္တဆိုတာမရှိဘူးဒါကိုအနတ္တလို့မြတ်စွာဘုရားမိန့်တယ်။အနတ္တဆိုတာအတ္တမရှိဘူးဆိုတဲ့အဓိပ္ပာယ်အတ္တမရှိဘူးဆိုတာအသက်လည်းမရှိဘူးဝိညာဉ်လည်းမရှိဘူးမပြတ်မစည်းပဲတည်နေနေတဲ့အရာဘာမှမရှိဘူးရှိတဲ့ယုံနဲ့နံလည်းပဲအခုပဲချက်ချင်းဖြစ်ဖြစ်ပြီးတော့ချက်ချင်းပြည့်ပြည့်သွားတယ်။အဲ့ဒါလိုယူဆအဲ့ဒါလိုမြတ်စွာဘုရားမိကြတယ်မိကြတဲ့တာဝိပဿနာတရားအထုတ်တဲ့အခါကျတော့တကယ်တွေ့တယ်သိတယ်။ဒီအခါကျတော့မပြတ်မစီပဲဒီမြင်နေတဲ့အသက်ဝိညာဉ်မရှိပါဘူးလို့ဆုံးပြတ်နိုင်တယ်။ဒါတော့အများယူဆတာကတော့လူသေးပြီးနောက်ခုနှစ်ရက်မမြောက်မချင်းတပိတ်မတုံမချင်းသေသူဤဝိညာဉ်ဒီအိမ်ထဲတွင်မရှိသည်ဟုပြောကြပါသည်တဲ့။အရှင်ဘုရားကြီးတရားတော်၌လူသေးလင်စိတ်မရှိတော့ပဲစက္ကမချာပဲနောက်ဘဝသို့ကူပြောင်းသွားသည်ဟုဆိုပါသည်အရှင်ဘုရားဟောသည့်တရားနှင့်အများယူဆချက်မတူသည်ကိုရှင်းပြပါတဲ့ဒါလို့ဆိုရှင်းမိတာရှင်းနေတော့ဒါပေမဲ့ဆက်ရှင်းမရသေးအခေါနာတရားအထုတ်ရင်ပြောင်းလဲမှုသွားတဲ့ကိုတော်လေးကြီးပါဟုတ်ကဲ့လားချက်ချင်းဒီဘဝကသေစိတ်ချုပ်ပြီးတော့နတ်ပြည်လောကမှာနဘဝမှာရှင်စိတ်ပဋိသင်စိတ်ပဋိသင်နေစိတ်ဖြစ်တယ်။အဲ့ဒါစက္ကမချာပဲနောက်ဘဝတို့ကူးသွားတာ။ကူးသွားတာမဟုတ်ဘူး။ကူးသွားတယ်ဆိုလို့ရှိရင်ဒီစကားတိတ်အဆုံးမလုပ်ဘူး။ကူးတယ်ဆိုတာတည်နေတဲ့အရာမှကူးတယ်လို့ပြောနိုင်တာမဟုတ်ဘူးလား။မတည်တဲ့မတည်နေတဲ့အရာကိုကူးတယ်လို့ပြောနိုင်မလား။မပြောနိုင်ဘူးဟိုဘက်မှာအသိဖြစ်တယ်မဟုတ်ပေဘူးလား။ဘဝအသိဖြစ်တယ်ရုပ်အသိနံဖြစ်အသိဖြစ်တယ်အဲ့ဒါလိုမှပို့ပြီးတော့ကောင်းတယ်ကူးတယ်ဆိုလို့ရှိရင်လည်းအစွန်းမလို့တလို့ပဲဒါကြောင့်မလို့အရှင်ဘုရားဟောသည့်တရားနဲ့အများယူဆကြမတူသည်ကိုရှင်းပြပါတဲ့အခုလောက်ဆိုရင်ရှင်းပြီပေါ့ဟုတ်ကဲ့လားအဲ့တော့ဝိညာဉ်ဆိုတာရှိသလားမရှိဘူးဒါတရားအထောက်ကြီးမှသိသိချာချာသိတယ်မပြတ်မစည်းပဲဒီမြင်နေတဲ့အသက်ဝိညာဉ်အတ္တလက်ပြဆိုတာမရှိမြတ်စွာဘုရားဟောတယ်ဒါကြောင့်မလို့လူပြေလူတည်ပြင်းတော့ခုနှစ်ရက်မမြောင်မချင်းတပိတ်မတုမချင်းတေသူဝိညာဉ်ဟာအိမ်ထဲတွင်ရှိနေတယ်လို့ယူဆတာဟာတည်နေနေတဲ့ဝိညာဉ်ကလေးရှိတယ်လို့ယူဆတာမှားသလားမှန်သလားမှားတယ်သို့တော့တေသူကိုယေစုပြီးတေသူဟာနောက်တစ်ဘဝမှာဆင်းရဲရဲဘဝများရောက်နေရသေးသောဒီဘဝကကုသိုလ်ပြုတာကိုသာဓုခေါ်နိုင်ပါစေဆိုတဲ့ရည်ရွယ်ချက်နဲ့တပိတ်သွင်းရင်တော့မမှန်မေဘူးလားမှန်တယ်ဟုတ်ကဲ့လားဝိညာဉ်ကလေးဟာမပြတ်မစည်းပဲအိမ်ထဲမှာရှိနေတယ်၊တင်းကြိုင်မှာရှိနေတယ်လို့ယူဆရရင်တော့ဒါသတ္တတာဒိဋ္ဌိတည်မြဲအယူမှခန္ဓာကြွေကြသေးသေးရလျှင်အတ္တမသေးမပြတ်လေပဲထွေထွေဘဝကူးဆဲရသတ္တတာယူမှသည်တဲ့နော်ကြလိုက်ဆိုခန္ဓာကြွေကြသေးသေးရလျှင်အတ္တမသေးမပြတ်လေပဲသွေတွေဘဝကုသေယသတ္တတယူမှာဒီသ ခန္ဓာကြွေက
ြ
သေကြရလင
်
အတ္တမသိ
မပြတ
်
လေပဲ
သွေတွေဘဝကုသယသတ္တတယူမာတိဘုရားလူတေတိ9ရက်နေပြန်မလို့ပါဘူးဒေဒီကိုယူဆပြီးတော့ဒါနကုသိုလ်လုပ်တဲ့အခါဒေတိချင်းလည်းလုပ်နိုင်တာပဲဒေတိ9မိနစ်ကြာလည်းလုပ်နိုင်တာပဲဒေတိ9ရက်ကြာလည်းလုပ်နိုင်တာပဲဒေတိ2ရက်3ရက်ကြာလည်းလုပ်နိုင်တာပဲအဲဒေတိတစ်လကြာတစ်နှစ်ကြာမှလည်းလုပ်နိုင်တာပဲမလုပ်နိုင်ဘူးလားအဲလုံနိုင်တဲ့အချိန်တော့သူတိလို့ရှိရဲဝမ်းမြောက်ဝမ်းသာတာဓုအနုမောဒနာခေါ်ရင်သူ့မှာကုသိုလ်စိတ်တွေမရှိဘူးလားအဲ့ဒီကုသိုလ်စိတ်တွေကြောင့်သူ့ကောင်းကျိုးချမ်းသာတွေမရနိုင်ဘူးလားဒီသဘောပါဒီမှာသေတိခုနှစ်ရက်မမြောက်မရှင်းအိမ်ထဲမှာရှိနေတယ်ဆိုတာကတော့ဒါကတော့အကျွဲပါပဲဒီတော့ဘုန်းကြီးအဲ့ဒီနေရာလေးတခုပြောခြင်းနဲ့စိတ်ကိုလည်းဝိညာဉ်လို့သုံးတဲ့အခါဝိညာဉ်လို့သုံးတဲ့အခါသုံးတယ်အဲ့ဒါကြောင့်ဘုန်းကြီးရေးတဲ့စာတွေမှာစိတ်ကိုသုံးတဲ့အခါမှာဝိညာဏဆိုတာစိတ်ဒါကြောင့်မလို့စိတ်ကိုကြည့်ရသည်ရင်ဝိညာဏမှာနာယုတ္တိဝိညာဉ်လို့ခေါင်းကြီးရေးတယ်စိတ်ကိုကြည့်ရရေးတခါအများယူဆတာတဲ့မပြတ်မစည်းပဲတည်နေနေတဲ့အသက်ဝိညာဉ်ဆိုတာကိုရေးခြင်းရဲ့တော့အများကြီးတဲ့အတိုင်းတော့ဝါယီလုံးကြီးတင်ဝိညာကြီးရေးချညလေးတတ်ပြီးဝိညာဉ်လို့ခေါင်းကြီးရေးတယ်ခေါင်းကြီးတော့အဲ့လိုခွဲကြရေးတယ်စိတ်ကိုယ်တော့ဝိညာဉ်လို့ရေးတယ်အများယူဆထားတဲ့အသက်ဝိညာဉ်ဆိုတာကိုတော့ဝိညာဉ်လို့ပဲအဲဘုန်းကြီးရေးတယ်အဲ့ဒါကိုကြားကြည့်ကျွန်တော်ပြီးရောပေါ့မာစီစီပြုံးသတုဝါနိကစုလိုက်တဲ့ကတော့နောက်လေတာကြီးလူစိတ်တွေတန်ရှင်းကြည့်လဲနေလင်းသာနာကြီးစိတ်ညံ့သွားနေလင်းဆင်းရဲတခုအရှင်ဘုရားဟောကြားခဲ့ပါသည်အရှင်ဘုရားဟောတာမဟုတ်ပါဘူးဘုရားဟောတော့ပါနော်အဲဆရာဟောတာကိုအရှင်ဘုရားလည်းထောက်ခံပြီးဟောတော့ပေါ့ဒါပေမဲ့လူတို့ဤစိတ်သည်ကောင်းသည့်အရာများပေါ်၌မတည်ရလိုပဲမကောင်းမှုများ၌သာမွေးလျော်နေတတ်ပါသည်တဲ့ရှင်းပြပေးပါဗျာလူစိတ်ဟာကောင်းတဲ့ကုသိုလ်လုပ်ငန်းပေါ်မှာမတည်ရနိုင်မဲနဲ့မကောင်းတဲ့အကုသိုလ်လုပ်ငန်းတွေမှာကတည်ရနေတာဘာကြောင့်လဲရေနဲ့ဒီလိုရေများမြေပြင်ပေါ်ရေလောင်းထားလိုက်တယ်ဆိုလို့ရှိရင်အဲ့ဒီရေဟာအမြင့်ပဲစီးသလားအနှိမ့်ပဲစီးနှိမ့်ပဲပဲစီးတဲ့အမြင့်ပဲစီးရင်တော့ရှိကအတာအရှိလောက်တာတမန်တုတ်ပြီးအမြင့်မဲ့ကျူလာကြလာတင်ရတာမဟုတ်လားအော်အနှိမ့်မဲ့ကြတော့ကျော်ကနေဟုတ်လားအဲ့တော့စိတ်ဟာလည်းပဲကောင်းတဲ့ကုသိုလ်ပဲရောက်စေခြင်းနဲ့ဆိုရင်တော့မလေးကုသိုလ်တရားတွေဆင်ញံလိုက်နှလုံးသွင်းလိုက်ရကျူလာလိုက်ရတာကြောင်းတော်မှသွားဖို့ဆိုလို့ရှိရင်50ကစဉ်းစားမှတခါသွားပြစ်တယ်မဟုတ်လားတရားနာဖို့ဆိုလို့ရှိရင်လည်းဒီတိုင်းပဲ50ကလောက်စဉ်းစားမှတခါနာပြစ်တယ်ဒါပေမဲ့ရုပ်ရှင်သွားဖို့ကြတော့မလွယ်ပဲဘူးလားလွယ်လိုက်တာနှစ်ကားသုံးကားတနေ့တည်းဆက်ကြည့်နိုင်တယ်နော်ဒါတော့အဲ့ဒါဘာကြောင့်လဲလူတို့ရဲ့တဏ္ဍာမှာလောဘဒေါသမောဟမာနကိလေသာတွေများနေလို့မဟုတ်ဘူးလားဒါပဲပေါ့အဲ့ဒီလောဘဒေါသမောဟမာနကိလေသာတွေများနေတဲ့အတွက်ပဲကိလေသာရဲ့ဥတေယဖြစ်တဲ့အနှိမ့်ပဲပဲစိတ်ကပြီးသွားတာပဲဒါကြောင့်မလို့ပဲအဲ့ဒီလောဘဒေါသမောဟတွေငြိမ်းသလောက်ငြိမ်းအောင်လှုပ်ပေးနေရတာလောဘဒေါသမောဟတွေငြိမ်းသလောက်ငြိမ်းပြီဆိုလို့ရှိရင်စိတ်ဟာဖြူစင်သလောက်ဖြူစင်မလာဘူးလားအဲ့ဒါလို့ဆိုလို့ရှိရင်ကုသိုလ်တရားတွေလည်းစိတ်ဥလှဲ့မလာဘူးလားဥပမာဆိုကြပါစို့တရားအကြောင်းသားတရားတရားနှစ်လားအားထုတ်လိုက်တယ်နှစ်လားအားထုတ်တယ်ဆိုတော့လည်းတရားကလည်းတော်တော်တိသွားတွေ့သွားတဲ့အခါကျတော့စိတ်ပါကြောင်းလဲသွားတယ်ကြောင်းလဲသွားတဲ့အခါကျတော့အရင်ကတောက်ကြနေတဲ့ရုပ်ရှင်ကြည့်တဲ့ကြောင်းသားဟာအဲ့ဒီတရားကပြန်ထွက်သွားတဲ့အခါကျတော့တင်းနေခမင်းတင်းလာပါကြည့်ရောလားဟုတ်လားမဟုတ်တချို့ကလည်းအဲ့လိုပဲဘာကြောင့်လဲဆိုတော့အားထုတ်နေတာကျူးကျူးကသာသာအာမထုတ်လို့သူတို့ကတရားကမတွေ့ကြဘူးမတွေ့ကြတော့သူတို့စိတ်ဓာတ်ဒုံညင်းဒုံညင်းပဲဖြစ်နေအဲ့ဒီအခါကျတော့ပြန်သွားတဲ့အခါကျအတိုးချကြည့်ကြတာကိုဒီကကျပိုဆိုးတယ်ဒီကကျူးကျူးသာသာအားထုတ်တဲ့ယောဂီကတော့နှစ်လဆိုရင်တရားတော်တော်ဖြစ်ဖြစ်မိမိတွေ့သွားတွေ့သွားပြီဆိုလို့ရှိရင်သူစိတ်ဓာတ်ပြောင်းသွားတာပဲပြောင်းသွားပြီဆိုလို့ရှိရင်တလနေလို့ရုပ်ရှင်တခါသူမကြည့်ဖြစ်ဘူး အဲ့ဒါရုပ်ရှင်ကြည့်လို့တဲ့လောဘနဲ့သွားတာအဲ့ဒါလို့ဆိုလို့ရှိရင်သူဟာကျောင်းကိုတရားနာလာဖို့ပဲစိတ်ကူးနေတယ်အေးဒီနေ့ကနေနေသွားအောင်မှာဟဲ့ဒီနေ့နေ့သွားအောင်မှာဟဲ့အဲ့ဒီနေ့ဟောလီဒေးဟဲ့ဒီနေ့ကျောင်းသွားတရားနာအောင်မှာဟဲ့အဲ့ဒါလို့စိတ်ဖြစ်တာကုသိုလ်ဘက်ကိုလှည့်လာတာဘာကြောင့်လဲဆိုစိတ်ဖြူစင်းလာလို့အဲ့ဒါစိတ်ညင်မယ်လို့လောဘဒေါသမောဟကိလေသာများနေပြီဆိုလို့ရှိရင်အဲ့ဒါအနိုင်ပဲကြည့်သွားနေတာပဲဒါသဘာဝပါပဲစိတ်ကိုနိုင်အောင်မြည်လို့အကျင့်ကြံအားထုတ်ရပါသလဲစိတ်ကိုနိုင်လည်းမြည်လို့တော့အကျေကျိုးကျေးဇူးများရပါသလဲတဲ့အဲ့ဒါကတော့ဘယ်ပြောလို့ကောင်းပြောเสียလို့မလဲဆိုကြပါစို့ကိုဒီမှာသံမေဘကနေနေပြီသဘက်ခါသံမောထီရတော့မယ်ဒါပေမဲ့လို့ဒီနေ့ကကားလဲတယ်အဲ့ကားလဲရုပ်ရှင်ကားလဲကိုကြိုက်တာနွန်ရောအစာကြည့်လို့ကမဖြောင်းနိုင်ဘူးသွားမှထမရဲ့ဟာတို့တွေရပါကုန်ပြီခက်ပါပြီစိတ်ကငြိမ်နေလားမငြိမ်ဘူးကဲလောက်တော့ဟာကဲသံမိဘပဲပြီးမှပဲတော်တယ်လို့ပြင်မယ်ကဲသွားမယ်ဆိုပြီးတော့ဟောသွားလိုက်တယ်ဟုတ်ကဲ့လားရောက်သွားပြီရုပ်ရှင်နဲ့ကြည့်လို့အမလေးသဘောကိုကြားလိုက်ပြန်လာတယ်သံမိဘနဲ့ကြားပြေးတယ်ဟာမသိတဲ့မျိုးနဲ့ညာနေမှားသွားပြီခုနေ့ကငါစဆက်ကြည့်လိုက်မယ်ဆိုလို့ရှိရင်တညလောက်ကြည့်လိုက်လို့ရှိရင်အဲ့ဒါတော်တော်ငါဓာရီတွင်းပြီးတော့ဒီမျိုးနဲ့ဆိုငါသိမယ်မျိုးနဲ့ပဲအခုသွားကြည့်လိုက်တာနဲ့မထီနိုင်တော့ဘူးဆင်းရဲလားချမ်းသာလားအဲ့ဒီဆင်းရဲစိတ်နိုင်လို့ဖြစ်တဲ့ဆင်းရဲလားမနိုင်လို့ဖြစ်တဲ့ဆင်းရဲကဲနိုင်တဲ့လူကတော့အမလေးရုပ်ရှင်တရက်ဖြစ်ဖြစ်ကြည့်ရတာဒီကားကလည်းဒီနေ့မဟုတ်ပါဘူးနောက်သူအများကြီးဆက်ပြီးတော့ကြာနေအောင်မှာပဲရေတတ်တတ်ပါအဲ့ဒီခါကျတော့သံမူဝတ်ကြည့်မှာငါအတော့ချကြည့်လိုက်မယ်အခုတော့မကြည့်ဘူးဆိုပြီးစာတဲ့ပဲစိတ်အတင်းမြုပ်ပြီးတွင်းပြီးတော့စာပဲစိုက်ကြည့်လိုက်လို့ရှိတဲ့အခါကျတော့သာမီးဝဲကြသူတိတဲ့မိကုန်းနေနဲ့တိုးပြီးမပြေပြီဘူးလားအဲ့ဒီအခါကျတော့စိတ်မချမ်းသာဘူးလားအဲ့ဒီချမ်းသာဘာလို့ရလဲအဲ့ဒါအသေးမွားဆုံးအသေးပဲဟုတ်တယ်မဟုတ်လားအဲ့ဒီထက်များတဲ့ကြီးမားတဲ့အကျိုးတွေပဲရနိုင်တဲ့စိတ်ကိုနိုင်ပြီဆိုလို့ရှိရင်တော့နောက်နံပါတ်5တသက်လုံးတကားစီလောက်လာတဲ့လူဟာဒေဂာနိမှကောင်းမွန်ရာကိုနှလုံးသွင်းပြီးရဲ့သူတိဘုံတို့ရောက်နိုင်ပါသလားတပည့်လုံးဒါနတိလကိုမှန်မှန်ဖြစ်ရှိခဲ့တဲ့လူဟာဒေဂာနိမှာနှလုံးသွင်းမှလည်းအပယ်လာရပါသလားထို့သောဖြင့်လည်းထိုသူတို့ပြုလုပ်ခဲ့ကြတဲ့အကုသိုလ်ကံကုသိုလ်ကံများဟာအလဟတဖြစ်သွားပါသလားကောင်းတဲ့မျိုးကမအေးအေးတော်တဤကိုစီးပွားတဲ့ကတူဒီတော့ဒေဂာနိနှလုံးသွင်းမှလို့ရှိရင်တော့ဒေဂာနိကံကိုအတဏကံခေါ်တယ်ကုသိုလ်ပြုရာအကုသိုလ်ပြုရာမှာကရုကံကြီးလေးတဲ့ကံအပဏကံဒေဂာနိမပြုတဲ့ကံဒေဂာနိမပြုတယ်ဆိုတာစိတ်နဲ့လည်းပြုမယ်ကိုယ်နဲ့လည်းပြုမယ်နှုတ်နဲ့လည်းပြုမယ်ကိုယ်နှုတ်စိတ်သုံးပါလုံးနဲ့လည်းပြုမယ်ပေါ့အာတမကံဒါအာစိတ်နကံဆိုတာအမြဲတစေပြုလုပ်နေတဲ့ကံကုသိုလ်ပဲဖြစ်စေအကုသိုလ်ပဲဖြစ်စေအမြဲတစေပြုလုပ်နေတဲ့ကံအဲ့ဒါအာစိတ်နကံနောက်ကတ္တတကံဆိုတာရှိရှိဘဝတွေကပြုကြတဲ့ကံအဲ့ဒါလို့လည်းမျိုးရှိတာမှာသေဂာနိပုဂ္ဂိုလ်မှာတဲ့သေဂာနိမှာပြုတ်လုတဲ့ကံဒီနေ့သေဂာနိကစိတ်အာယုံပြုမိတဲ့ကံအဲ့ဒီကံကဘိုးအားကောင်းတယ်တဲ့ကျန်းကံကဘလို့ပြရကလေးဘလို့ဆိုကြလဲဆိုတော့မချမ်းမဲမှာနွားတွေပြည့်နေတယ်တဲ့နွားတွေပြည့်နေတဲ့အခါကျတော့မနဲ့ကြတော့နွားစကြက်ကိုမောင်းမလို့သွားမလို့မဟုတ်နွားတွေမောင်းထုတ်လိုက်တဲ့အခါကျတော့တဲ့ပြည်နေတာနော်အဲ့ပြည်နေတဲ့နေချမ်းထဲမှာနွားတွေမောင်းထုတ်လိုက်တဲ့အခါကျတော့ဟိုနောက်ဆုံးကနွားကြီးကတိုးပြီးထွက်မလာဘူးလားအမေအကြံကြားပါလားနောက်ဆုံးကနွားကြီးကတိုးထွက်လာသလားခြံဝါကနွားကအရင်ထွက်သလားအဲ့လိုပြောသားမှလေနော်ချောင်းဝန်းသွားဘာကြောင့်များသူကအရင်ထွက်နိုင်မလဲနီးနေလို့ဟုတ်ကဲ့လားအဲ့ဒီမှာကျန်ကလည်းအဲ့လိုဥပမာပြတယ်အာတန်ကဟာတဲ့သူတေကံဤဇဲဇဲမှဖြစ်တဲ့ကံဖြစ်တဲ့အတွက်ဟိုဘက်ဘဝကိုပဋိသင်္ေကျိုးပေးဖို့ရသူနီးကပ်နေတယ်တဲ့ဒါကြောင့်မို့လို့အဲ့ဒီတေကံဤမှစိတ်နဲ့အာယုံပြုမိတဲ့ကုသိုလ်ကံကြောင့်ကုသိုလ်အကျိုးပေးတယ်ကောင်းတဲ့ဘဝမှာပရိသန်နေတယ်တဲ့အကုသိုလ်ကံကြောင့်အကုသိုလ်ရဲ့အကျိုးပေးတယ်မကောင်းတဲ့ဘဝမှာပရိသန်နေရတယ်တဲ့ဟုတ်
ဒီဟိုရင်ကဒီမေသူကတော့တယ်ဘာတော့တယ်လဲဆိုတော့တနေ့ကတဏ္ဍကောင်နဲ့ပတ်သက်လို့ဟောခဲ့တဲ့တဏ္ဍာတိအကြောင်းသူမှတ်ထားတယ်မှတ်ထားပြီးတဲ့အဲသူစဉ်းစဉ်းစဉ်းစားမိလို့မလို့မေးတာဒီကဒါနတိလကုသိုလ်တွေတသက်လုံးလုပ်ခဲ့တဲ့လူလေတေဂာနိမြာပဇုံတရားတော့အကြောင်းကြောင့်အကုသိုလ်များတော့နှလုံးသွင်းမိရဲ့သူအပေလာရပါသလားတဲ့ကြာဘူးမှပေါ့တိရိသမတော်ကမင်းကြီးဆိုတာရေတွင်ပေါင်း7400ရေငါပေါင်း7400အစာအိမ်ကြီးလှူဒန်းမိဒီကဘာတုံးအောင်သာသနာပြုသွားတာကုသိုလ်ရေးရဲ့အသေးကနေမှဘာမှသူမတတ်နိုင်တဲ့အခါကျတော့သူ့ကိုရှစ်ရှားသီးလေးတစ်ခုဆေးအဖြစ်ပေးတာရှစ်ရှားသီးကျန်းလေးသူ့ဟိုတန်းကြီးတန်းကစားကြည့်နေတာလေအကုန်လုံးလွှဲထားလိုက်ရပြီသူဘာမှမလုပ်နိုင်တော့အဲ့တော့အဲ့ဒီရှစ်ရှားသီးလေးကိုင်ပြီးတော့သူစိတ်မချမ်းသာဖြစ်တယ်ဟိုးငါသဘူရိတ်တကျွန်းလုံးကိုအောက်ဆိုးပြီးတော့သာသနာ့ရဲ့ကုသိုလ်တွေအများကြီးလုပ်ခဲ့နိုင်တဲ့ပုဂ္ဂိုလ်ဟာအခုဖြစ်ရင်ဒီရှစ်ရှားသီးတချမ်းငါပိုင်မာတော့လားလို့စိတ်မချမ်းမသာဖြစ်ပြီးတော့ကွဲလွန်နေတယ်အဲ့ဒါလို့ကွဲလွန်နာနေပဲသူဟာနောက်တဘဝမှာတိရိစ္ဆာန်ဖြစ်ရတယ်တိရိစ္ဆာန်သွားဖြစ်ရတယ်တဲ့ဒါအပေလာတာပေါ့သို့တော့အဲ့ဒါလို့အာတန္တကဟာယုတ်တည်းရဲ့ဒီကနေ့ဆက်ဆက်မှသူဖြစ်လို့သာပဋိသင်္ေကျိုးအနေနဲ့တခြားဘဝကိုပေးရတာဖြစ်ပြီမဲ့ရေများရေနိုင်မီးများမီးနိုင်လေဒီဘဝမှာသူဖြစ်ခဏပဲဖြစ်မှာပေါ့သူပြုတ်ခဲ့တဲ့အကုသိုလ်ကံတွေကသူဒီဘဝမှာအကြောင်းထောက်မှမပြုတ်နိုင်ဘူးလားအကြောင်းထောက်မှပြုတ်ပြီဆိုလို့ရှိရင်ဒီဘဝမှာချမ်းသာတာကလည်းဖြစ်ရမယ်ဆင်းရဲတဲ့ဘဝဆိုရင်ဒီဆင်းရဲတဲ့ဘဝကလည်းမြန်မြန်လွတ်ကျပြီးတော့ချမ်းသာတဲ့ဘဝကိုအဲ့ဒီကုသိုလ်ကံတွေအကြောင်းထောက်ပံ့ကြောင်းမရနိုင်ဘူးလားရနိုင်တယ်ဆိုလိုတာကအဲ့ဒီကုသိုလ်ကံအကုသိုလ်ကံတွေအလားကဖြစ်မသွားပါဘူးလို့အဲ့ဒီအလားတာဖြစ်မသွားရုံမကဘူးတခါတည်းရန်ကုသိုလ်နဲ့အကုသိုလ်ပြန်အကျိုးပေးတာရှိတယ်အလားတာမဖြစ်တာကိုဘုန်းကြီးကပြောချင်တာဒီသတ္တဗ္ဗမြတ်စွာဘုရားလက်ထက်ကဥပဒက900တတ္တဗ္ဗနေသာသနာ့ရေးကိစ္စတွေပဲလုပ်တယ်သူတို့ဇနီးတွေကလည်းပဲတချို့လဲသတ္တဗ္ဗံတချို့လဲမဟုတ်သေးဘူးသူကမဟုတ်တာကများတယ်ခင်မောင်းတွေကသာသနာ့ရေးလုပ်ငန်းလုပ်တော့သူတို့လဲသရာတရားရှိတဲ့ပုဂ္ဂိုလ်တွေဆိုတော့သာသနာ့ရေးလုပ်ငန်းတွေလုပ်ကြတယ်ဒီဘဝဥစ္စာပြည့်စုံတဲ့ပုဂ္ဂိုလ်တွေဆိုတော့လည်းပဲသာသနာ့ရေးလုပ်ငန်းပဲသူတို့လုပ်တယ်ဒီကတစ်ချိန်မှအဲ့ဒီထဲကအမျိုးသမီးတစ်ယောက်ကအမနာရုပ်ကောင်းကောင်းတကားတယောက်ကလာပြီးတော့ဖြာယောင်းတွေးဆောင်တော့အဲ့ဒီတကားနဲ့ဖောက်ပြမိတယ်။ဖောက်ပြမိတာဖောက်ပြမိတာတခြားပဲသူ့တရားတရားနဲ့သူသာသနာ့ရေးလုပ်ငန်းတွေလုပ်နေတာတခြားပဲ။အဲ့ဒါကိုသူ့မိတ်ဆွေတွေလည်းသိတယ်။ဒီမဲ့သူ့မိတ်ဆွေတွေလည်းမပြောဘူးသူများဘူး။ဒါပေမဲ့လည်းနောက်ကြတော့တယောက်တကားတယောက်နားနဲ့သူ့တို့ကနားကြတော့သူ့တို့ကမေးတယ်တက်ရက်ဘယ်နဲ့တော့မင်းဒီလိုလိုဖြစ်တဲ့ဆိုဆိုတော့အမျိုးသမီးကအမလေးမဖြစ်ရပါဘူးမဟုတ်ရပါဘူး။ကြက်ကျိန်တာပေါ့။ကျိန်တာမှဘယ်လိုကျိန်လဲဆိုအနန္ဒာကလည်းခွင့်နဲ့ကြီးတကောင်ရှိတယ်လေ။ဒီခွင့်နဲ့ကြီးကလည်းနရွက်ကပြတ်နေတယ်။မဟုတ်ရပါဘူးဆိုတာအဲ့ဒါကျမစကားမမှန်ဘူးဆိုလို့ရှိရဲ့နဲ့ဟောဒီခွင့်နဲ့ကြီးကြိုက်ပြီးတော့ပြရပါလို့ဤလို့အဲ့လိုကျိန်တယ်။ဒါနဲ့သူသေးတဲ့အခါကျတော့ရှင်မန္တတော်မှာကဏ္ဍမုံဒအိုင်ဆိုတာရှိတယ်အဲ့ဒီအိုင်နာမှာသွားပြီးတော့နေ့အခါမှာရွှေဘုံရွှေနန်းနဲ့အချွေအေယံနေနဲ့နတ်စည်းစိမ်ခံစားရတယ်ညအခါကျတော့ညအခါကျတော့အဲ့ဒီကဏ္ဍမုံဒအိုင်တဲကတက်လာတဲ့ရှင်ပေါက်လောက်ရှိတဲ့ဖွေးနှစ်ကြီးရဲ့အစာကိုခံရတယ်အသာခံရပြီးခွင်းနေကြည်ရသူ့ကိုစားပြီးတဲ့အခါကျတော့အယိုးတွေကိုကဏ္ဍမုန္ဒအိုင်နဲ့ပြစ်ချလိုက်တော့တခါပြန်ပြီးတော့အသက်ရှင်လာပြန်တယ်တဲ့အသက်ရှင်လာပြန်တက်လာပြီးတော့သူ့ရှင်ဘုံရှင်နတ်မှာပဲစံမြန်းပြီးတော့နောက်တနေ့လည်းပဲဒီတိုင်းပဲနတ်ဘုံနန္ဒန်းစံမြန်းပြီးတော့နောက်တညလည်းဒီတိုင်းပဲသူဟာခွေးစားခံရတဲ့ရှင်ကိုခံစားရတယ်တဲ့အဲ့ဒီမှာနဗုဏ္ဏံနေစံသာရတာကဘာကြောင့်လဲလို့ဆိုတော့သာသနာ့ရေးလုပ်ငန်းတွေကုသိုလ်ရေးလုပ်ငန်းတွေလုပ်လို့ညမှာခွေးစားခံရတာကတော့ဘာကြောင့်လဲဆိုတော့ခုန
မကောင်းမှုအကုသိုလ်ကံလွန်ကျူးလို့လွန်ကျူးရမှာကံနှမျိုးပေါ့ကာမတုမိစ္ဆာသာရကံရောမုဒ္ဒဝါရကံရောအဲ့ဒီကံနှမျိုးရောက်ခွဲခြားခံရတယ်အဲ့ဒါကိုလည်းပဲဘုန်းကြီးကဒီမှာဟောရိကာချမ်းမြေအခြေပြုဗုဒ္ဓဘာသာထဲမှာဘုန်းကြီးကထည့်ပေးထားတဲ့ပြည့်ပြည့်စုံစုံပဲပြည့်ပြည့်စုံစုံဆိုတော့နည်းနည်းတချို့နည်းနည်းပါးပါးချမ်းရတယ်ပေါ့လေအဲ့ဒီမှာဘုန်းကြီးကသူ့အကြောင်းကိုဒီလိုရေးထားတယ်ခီးတဲ့နှစ်ဦးတောကြီးဤဟိမွန်တာတောကြီးသည်အတွင်းမှရောက်လေတောနဲ့လေကြီးဤမြင်မာသောတိတိကြီးများရေအိုင်ကြီးများမြင့်ငယ်ချောင်းငယ်များရှိုးမြောင်ခြောက်ချားများနှင့်ပြည့်နေဤတောကြီးဤတနေရာတွင်ရေသည်တန်သောမြင့်လက်တဲ့တစ်ခုသည်ဂင်ဟာမြင့်မာကြီးတဲ့တို့တတွင်တွင်စည်းဝင်နေဤထိုမြင့်ဆောင်နေရာ၌ယတေကြီးပါသည်ခီးသည်နှစ်ဦးကိုစိတ်ရှိလက်ရှိလမ်းခရီးအကြောင်းရှင်းပြနေဤဒီကနဦးနဲ့တဦးမှဖြူစင်သောအသားနှင့်ခညာချုံမသောရုပ်တွင်ရှိ၏အခြားတဦးမှညိုမောင်သောအသားနှင့်ကြမ်းမ်းသောရုပ်တွင်ရှိ၏ခီးတဲ့နှစ်ဦးသည်ယသိကြီးကိုယူသေးသကတော့ပြီးလျှင်မြင့်လက်တဲ့ဤကံကအတိုင်းမြင့်ညာသို့ခီးဆက်ခဲ့ကြ၏မြင့်လက်တဲ့မှာရေစည်းတန်လာသည်ဖြင့်မြစ်တွင်းကသွားရည်မဖြစ်ပေလူသူမရောက်သည့်နေရာဖြစ်သည့်ဖြင့်ရှိုးမြောင်ခြောက်ကြားနှင့်ကြောက်တုံးကြီးများကိုကြော်လွှားဖြတ်သွင်း၍သွားလာနေရသောကြောင့်ခီးမတွင်မှပေသူတို့လည်းခီးသည်နှုတ်ဤမျက်နှာတွင်စိတ်ပြတ်အာရုံသည့်အတွင်မရှိဘဲစိတ်အားဖြတ်တန်သည့်အပင်မှာပေါ်လွင်နေ၏။သုံးယူသနာကံသွားမိသောအခါတောင်ကောင်းတစ်ခုကိုတွေ့ရ၏။အချိန်ကလည်းမောင်စာပြိုး၍မိုးချုပ်နေလေသည်။ဤနေရာ၌မြင့်လက်တဲ့သည်တောင်ကောင်းအတွင်မှစီးဆင်းလာ၏။ခံညာချောမောသောခီးသည်သည်သူ့ဖို့ခီးသည်ကိုလာလနိုင်ပြန်လှုပ်လိုက်၏။သူကမူအသင့်ပါလာသောမိကျူးတိုင်ကိုမိညှိထွန်းပြီးလျှင်တောင်ကောင်းအတွင်သို့ဝင်သွား၏။မောင်မိတ်လှသောတောင်ကောင်းအတိုင်းတညာလုံးခက်ခက်ခဲခဲဖြင့်ခီးဆက်ခဲရာမိုးလင်းသောအခါတောင်ကောင်းဤတစ်ဖက်ပေါက်မှထွက်မိလျက်ရှိလေသည်မြစ်လက်တဲ့အတိုင်းအနံကြာမျှခီးဆက်မိ၍မြစ်လက်တဲ့ဆုံးသွားသောအခါကြီးမားလှသောရေအိုင်ကြီးတဲ့အိုင်ကိုတွေ့ရ၏ဤအိုင်ကြီးကကာဏမုံဒအိုင်ကြီးဖြစ်၏တဲ့ကျာနာတော့ပိတ်ကားပေါ်မှာဆက်ကြည့်ပေါ့နော်အဲ့ဒါဘုန်းကြီးပေတဝတ္ထုပါပေတဝတ္ထုပါဠိတော်ထက္ကရာကနေပြီးတော့ထည့်ပြီးထားတာဆိုလိုတာကဒီမှာကုသိုလ်ကံလည်းအလားတမဖြစ်ဘူးအကျိုးခံစားရတယ်အကုသိုလ်ကံလည်းအလားတမဖြစ်ဘူးအကျိုးခံစားရတယ်အဲ့ဒါလို့ပဲပြုလုပ်ခဲ့တဲ့ကုသိုလ်ကံနဲ့အကုသိုလ်ကံတွေဟာဒီသူ့တဲ့ပိုးပြီးအင်အားကြီးမာတဲ့ကံတစ်ခုခုကသာဖြစ်စီမပြစ်လိုက်ဘူးဆိုလို့ရှိရင်တော့တချိန်ငိမ်းမှာအခွင့်သာတဲ့အခါအကျိုးပေးရတာကြီးပဲအလားတောင်မရှိဘူးသို့တော်လည်းပဲသူ့ရဲ့အမတိုင်းအားကြီးများတဲ့ကုသိုလ်ကံကသို့မဟုတ်အကုသိုလ်ကံကဖြစ်စီပြစ်လိုက်တယ်ဆိုလို့ရှိရင်တော့အကျိုးလုံးဝမပေးဘဲနဲ့နေတယ်သို့မဟုတ်အကျိုးပေးနေရင်လည်းတော့အလားတပတ်ဟာသူ့ဖာခမဲတော်ကိုတတ်တဲ့ပိတုကာရကကအမတိုင်းကြီးမားတဲ့ပင်စာနန္တရိယကံတွေကကံကြီးဂရုကကံခေါ်တယ်ဒီကံကိုကြီးလေးလွန်လွန်လို့အဲ့ဒီကံကြီးကိုသူပြမှုကျွလွန်မိတယ်အကုသိုလ်ကံကြီးသူတနေ့မှစိတ်မချမ်းသာဘူးမြတ်စွာဘုရားထံသွားလို့မဟုတ်မြတ်စွာဘုရားရဲ့တရားတော်နားရမှပဲစိတ်ချမ်းသာမှုဖြစ်ပြီးဘုရားတရားတန်ခါဆက်ပြီးတော့သိတတ်တဲ့အခါကျတော့သူဟာလူဥပဒကထဲမှာတော့မြတ်စွာဘုရားကိုအချီးညိုဆုံးဥပဒကတစ်ခုဖြစ်သွားတယ်အဲ့ဒါနဲ့သူသေးတဲ့အခါကျတော့ပိတုကတကခေါ်တဲ့ဂရုကကံကြီးလေးတဲ့ကံကြီးကြောင့်အဝိဇိငရဲကြရမှာအဝိဇိငရဲမကြတော့ဘဲနဲ့အခုနာဖရာတရားတန်ခါရဏသုံးပါးကြီးညိုသိတတ်တဲ့ကုသိုလ်ကံတွေကအကြောင်းအထောက်ပံ့ပြုလိုက်လို့မလို့ငရဲအသေးလေးဥဒ္ဒရာငရဲငယ်လေးမှာပဲသူခံစားရတယ်တဲ့ဒီလိုဆန့်ကျင်ပဲကြီးမားတဲ့အကြောင်းကဖြစ်စေပြစ်လိုက်မယ်ဆိုလို့ရှိရင်တော့ဟောအကုသိုလ်ကုသိုလ်ကံဤဟာအကျိုးပေးသေးတယ်လည်းပါတယ်ဒါမှမဟုတ်အကျိုးမပေးသေးရင်လည်းဖြစ်သွားတယ်ပေါ့အခုသေးတာနည်းမှအခုလိုရုပ်တရက်ဖြစ်လာတဲ့အာသနကံဆိုတာကတော့ဒါလေးကတော့အင်းအသေးတဲ့ကံလေးပဲအင်းအသေးတဲ့ကံဆိုတော့သူရဲ့အကျိုးပေးဟာမကြဘူးပေါ့